ကဘာဝကအဓိကယောဂကြီးတွေကိုကုသနာမဲ့နီလန်းတွေရှာဖွေရမှာတာမန်ချိန်မှာပြန်ပြက်တွေဖြစ်ကြတဲ့ထိတ်တန့်ဆေးကုမ္ပဏီကြီးဆယ်ဦးကအမေရိကန်ကျန်းမာရေးပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်မဲ့အကြောင်းကြေညာလိုက်ပါတယ်။မှန်ညာရိုးရိုးနဲ့အဲဇိုင်းမာယောဂ၊စီချိုယောဂဒုတိယအမျိုးအစားအဆင့်မြင့်ရောင်ယောဂနဲ့ခန္ဓာကိုယ်ရင်းမူမှန်နဲ့ခုခံအားစနစ်နဲ့ဆိုင်တဲ့ယောဂတစ်ချို့ကိုကုသဖို့သုတေသနလုပ်ငန်းတွေအတွက်ရှေ့လာမဲ့၅နှစ်အတွင်းဒေါ်လာတန်230အကုန်ကျခံမှာဖြစ်တဲ့အကြောင်းအင်္ဂါနေ့ကပဲဝါရှင်တန်မြို့တော်မှာကြေညာလိုက်တာပါ။စီဝါသစ်တွေရှာဖွေဖို့အကျိုးမြတ်တွေပိုရဖို့ဈေးကွက်မှာအပြိုင်ဆိုင်ကြိုးစားရင်းဆေးကုမ္ပဏီကြီးတွေကတော့မကြသေးခင်နှစ်တွေအတွင်းဒေါ်လာတန်ပေါင်း1000ချီသုံးစွဲခဲ့ကြတာဖြစ်ပါတယ်။ဒါမှလည်းကုမ္ပဏီတွေတစ်ခုချင်းစီရဲ့ကြိုးပမ်းမှုတွေကအဓိကလိုအပ်နေတဲ့စေဝါတွေထုတ်လို့ရမှာထိရောက်မှုမရှိတဲ့အကြောင်းအမေရိကန်မြို့သားကျန်းမာရေးဌာနညွှန်ကြားမှုဖြစ်သူ Francis Collins ကပြောဆိုခဲ့တာပါဆေးကုမ္ပဏီအနေနဲ့ဒေါ်လာသန်းပေါင်း1000အကုန်ကျခံပြီး14နှစ်ကြာသုတေသနလုပ်ရင်တော့မှအောင်မြင်နိုင်တဲ့အခွင့်အလမ်းက100မှ100ခန်းလောက်သာရှိတယ်လို့လည်းသူကပြောဆိုခဲ့ပါတယ်